ခုဆက်ပြီးအင်္ဂါညဆွေးနွေးကိန်းကိုနားဆင်ရပါမယ်။ကျင်းပပြီးစီးခဲ့တဲ့ယူကော့ဘွဲနဲ့ပတ်သက်ပြီးစောင့်ကြည့်လည်လာသူတွေရဲ့တွေးရှိချက်တွေကိုအခုဆွေးနွေးကမှနားဆင်ရပါမယ်။ယူကော့ဘွဲကိုစောင့်ကြည့်လည်လာခဲ့ကြတဲ့နယူးမြန်မာဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာမမြနန္ဒာတင်မန္တလေးတိုင်းခြေဆိုင်ကနောင်အင်စတီကျူရဲ့အမှုဆောင်ဒါရိုက်တာကိုတမ်းမြတ်စုတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါပါခင်ဗျာ။တမျက်နနာတင်တဲ့ကိုတမျက်စုကျွန်တော်တို့ဒီကြတဲ့ဘက်ကလည်းရေကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီနေ့ကျွန်တော်တို့ပြောခဲ့ကြရတယ်။အခုရေကောက်ပွဲလွန်ကာလပေါ့နော်။ဒီကာလအတွက်လည်းရေကောက်ပွဲနဲ့ပတ်သက်ပြီးတော့သူနဲ့ပြောဆိုဖို့အတွက်အောင်ဆုံးနေပြတာအထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ။ဆိုအခုကကျွန်တော်တို့ရေကောက်ပွဲပြီးနောက်ရက်ပေါ့နော်။မနေ့ကနိုဝင်ဘာလ10ရက်နေ့မှာရေကောက်ပွဲပြီးသွားပြီ။ကျွန်တော်တို့အခုဆွေးနွေးပွဲလုပ်တာကနိုဝင်ဘာလ9ရက်တနင်္လာနေ့ညဆိုတဲ့အခါကျတော့ပထမဦးဆုံးမင်္ဂလာနာတင်ရေကောက်ပွဲပြီးနောက်တစ်ရက်မှာကိုပဝင်းကျင်ကလူတွေပေါ့လူတွေကိုကြည့်ပြီးတော့ညီမလူကြီးရဲ့ရေပုံရခံစားချက်ဘယ်လိုများရှိနေလဲလို့တွေ့ရပါလဲခင်ဗျာ
အကျွန်မတို့အခုကရန်ကုန်မှာရှိနေတာဆိုတော့ရန်ကုန်ကလူတွေရဲ့ခံစားချက်ကိုပိုပြောနိုင်မယ်ချင်းနေပေါ့နော်တန်တာတွေကတော့အခုကဒီနေ့ကတော့စင်းကျွန်တော်တို့စင်းသွင်းတဲ့ရက်ဆိုတော့အစီရင်ခံစားအတွက်အလုပ်တွေများနေကြတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီရန်ကုန်မှာကျတော့ဥမာတချို့တွေဆိုရင်ဟိုကျွန်တော်တို့ပဝင်းကျင်ကဒီဟိုရက်ဖက်တခုအဖွဲကလူတွေရောနောက်ဒီမက္ကနရှင်တွေရောအဲသူတို့ဘာဖြစ်လဲဆိုတော့ဟိုမဲပေးမယ်လို့တော့သိထားတယ်ဒါပေမဲ့ဒီလောက်ကြီးကြီးထွက်ပြီးတော့မဲပေးမယ်လို့သူတို့မထင်ခဲ့ဘူးပေါ့နော်ဆိုတော့မနေ့9နိုင်လောက်တည်းကနေပြီးတော့ဒီကျွန်တော်တို့လမ်းထဲမှာဆိုလည်းဒါလုံးဝတန်းစီပြီးတော့မနေ့ညကပြန်ဆက်ပြီးတော့အဲလူတွေကစောင့်နေကြတယ်ဆိုတော့အဲ့လိုအခြေအနေကိုတွေ့တဲ့အခါမှာဟာအဲဒီလူတွေကဒါဒီမိုကရေစီအရေးအတွက်ကိုပေါ့နော်ဘာပဲဖြစ်ဖြစ်ဒါကိုအရေးကြီးတယ်ဆိုတာကိုသူကသိနေတယ်ပေါ့နော်အပြည့်နေတယ်ဒီမှာပြည်သူလူထုရဲ့အခန်းကဏ္ဍဟာဘယ်လောက်ထိအရေးပါတယ်။နောက်ကျွန်တော်တို့ဒီအရသာအစိုးရဖြစ်ဖို့အတွက်သူတို့ရဲ့မဲတမဲဟာဘယ်လောက်ထိဒါအရေးကြီးတယ်ဆိုတာကိုဒီတက်တည်ပြခဲ့တယ်ဆိုတော့ဒီမှာဒီမိုကရေစီကြီးဟာဟိုကောင်းတဲ့အလားအလာကြီးရှိနေမယ်ဆိုပြီးတော့အလုံးကတော့တိုင်းမရတော့ဒီကိုပြောနေကြတာပေါ့နော်
။ဟုတ်ကဲ့ကိုတမဲဆိုရောမန္တလေးတမမန္တလေးကလူထုရဲ့အခြေအနေဘယ်လိုများတွေ့နေရလဲဗျာ
။ဟုတ်ကဲ့ဆရာကြီးအဓိကတော့မန္တလေးကအခြေအနေကတော့မတီမညတော့ငါတည်းရပေါ့နော်မညညာ7လောက်ကလေးဆက်ပြီးတော့ဒီလက်မော်ထွက်လာကြတာတွေ့ရလက်မော်ထွက်တယ်ဆိုတော့ကျွန်တော်ကြောင့်မဟုတ်ပါဘူးဟိုဘာလဲဆိုတော့အနေနဲ့ဒီအမျိုးသားဒီပုဂ္ဂိုလ်ကြီးအခွဲချုပ်ကဒီအကြံများဖြစ်နိုင်နေဆိုတဲ့အမျိုးအမျိုးကိုအတန်ကြီးထွက်လာတဲ့အချိန်မှာဒီအောက်ဘွဲခံဖို့ဆိုပြီးဆိုတော့ထွက်လာတာမျိုးတွေ့ရတယ်အဲ့တော့ဒါအဲ့လိုမျိုးအပြင်မှာဒီနေဆိုလဲမြို့ပေါ်မှာလည်းဒီစီတန်းလဲနေတဲ့ရင်တန်းနေနေစီတန်းလဲနေတဲ့အောက်တွေ့ရတယ်အခုလက်ရှိအချိန်ဆိုလဲဒီမလေးတိုင်းရုံရှိမှာအဲ့ဒီအမျိုးသားရေးပုံစံကိုပြောရုံရှိမှာအောက်ဘက်ခံနေတဲ့လူတွေရှိနေတယ်ပေါ့။အဲ့တော့ပြောချင်တာကတော့မန္တလေးတိုင်းကတော့အဲ့ဒီထောက်ခံတဲ့သူအများစုရှိတာဖြစ်တဲ့အတွက်မန္တလေးမြို့ပေါ်ဆိုရင်ပို့ပြီးတော့လည်းများတယ်။များတဲ့အတွက်ကြောင့်မို့ဒီအဲ့ဒီဒီအမျိုးသားရေးပုံစံပြချုပ်ကဒီအများစုဒီမန္တလေးတိုင်းတိုင်းလိုမကြမ်းတော့ပြနိုင်တဲ့ခါမှာဒီမန္တလေးတိုင်းမှာရှိတဲ့ဒီမန္တလေးမြို့ပေါ်မှာရှိတဲ့ဒီပြည်သူလူထုအနေနဲ့တော့တော်တော်လေးဒီတိတိကျကျနဲ့ပြောတော်ဟိုဒီအော်ပြောပြောရွှင်နေတာကိုတွေ့ရတယ်ပေါ့
။အောင်ပွဲခံနေကြတော့ပေါ့
။အောင်ပွဲခံနေကြတယ်။တွေ့ရတယ်။
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
။အဲဒီမှာတော်တော်ကြောင့်မြေမောင်ကတော့မှမနေ့ကတော့စင်းပြီးတော့တားရတယ်။
တားရတယ်ဟုတ်
ကဲ့ရှိရပေါ့နော်။ဟုတ်ကဲ့ကိုပဲနိုင်ဒီကာလမှာဆိုတော့ဟုတ်ကဲ့
ဟုတ်ကဲ့။ဆိုတော့မင်းနဲ့နာတဲ့ကျွန်တော်တို့ဒီရုပ်ောက်ပွဲဒီအောင်အောင်မြင်မြင်ရှိခဲ့တယ်လို့အခိုင်အမာပြောနိုင်ပါလားခင်ဗျာ
။ဟာအဲ့လိုတော့ပြောလို့ရနိုင်တယ်။ဟုတ်ဟိုအရန်ကောင်းတဲ့အခြေအနေတခုမဟုတ်ခဲ့ဘူးဆိုပေမဲ့လို့ကျမတို့ဒီကိုဗစ်ကာလပေါ့နော်ဒီကပ်ရောဂါဖြစ်နေတဲ့အချိန်မှာတူပြည်သူလူထုရဲ့ဒီစိတ်ဆန္ဒနဲ့ဒီမဲထွက်ပေးမှုပေါ့နော်ဒီရောဂါပဲဖြစ်စဉ်မှာကျမတို့ရဲ့ဒီမြန်မာဒီမိုကရေစီအရေးမှာဒါပါဝင်ဆောင်ရွက်မှုတွေကဒါကောင်းမွန်တယ်လို့ပြောလို့ရတယ်ဥပမာတာဝန်ကျတဲ့ဆရာဆရာမတွေဆိုလို့ရှိရင်လေဒါသူတို့ဒီဟာပေါ့နော်အခက်အခဲကြီးနေရာတွေအများကြီးကြားရရပဲသူတို့ဟိုကလုံဆောင်ရရှိတာကိုသူတို့အဆုံးထိလုပ်သွားတယ်နောက်တစ်ခုကဒီတခြားသောဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ့နော်ဥပမာဆိုဒီကျမတို့ဝန်ကြီးဌာနကနေပြီးတော့မှပူးပေါင်းဆောင်ရွက်တာမျိုးတွေရှိတယ်နောက်တခြားသောဒီဟာပေါ့ဒီကုညီဆောင်တဲ့အဖွဲ့အစည်းတွေကိုတွေ့ရတယ်ဆိုတော့ဒီကောင်းမွန်စွာပြီးဆုံးတယ်လို့တော့ဒီပြောလို့ရတယ်ဂျားထဲမှာတော့တခြားအခက်အခဲတွေတော့ရှိတာပေါ့နော်ဒီတခြားအခက်အခဲဒီဥပဒေကိုမတိမှုကြောင့်ဖြစ်သွားတဲ့အချို့အကြောင်းများရှိတယ်ဆိုပေမဲ့လည်းအကြမ်းဖြစ်ပြောရင်တော့ဒါအောင်မြင်မြင်နဲ့ဒါပြီးသွားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်ကဲ့ကိုတမ်းမြတ်ဆိုရောဘယ်လိုသုံးသပ်ပါလဲအောင်မြင်မြင်ပြီးခဲ့ပါလား
ဟုတ်ကဲ့အဲ့တော့ရုပ်ောက်ပွဲတစ်နှစ်တာကိုကြည့်မယ်ဆိုရင်တော့ဒါအောင်မြင်ပြီးသွားတယ်လို့ဒါအခိုင်အမာပြောလို့ရမယ်ပေါ့နော်ပြီးတော့ဒီအားရကျင်းတဲ့ဘွယ်ကောင်းတဲ့ကိစ္စလေးလည်းရှိတယ်ပေါ့ကျွန်တော်တို့ဒီကျွန်တော်တို့မန္တလေးတိုင်းမှာဆိုရင်ဒီ129ဦးနဲ့ဒီကာရိုလေးလာဆောင်ကြီးတွေနဲ့ဆောင်ကြီးတဲ့ခါမှာသူတို့ဆောင်ကြီးတဲ့မဲယုံနေရဲ့ဒီ90နှစ်ရှာခိုင်နှုန်းကျော်ပေါ့နော်ခိုင်နှုန်းကျော်ကဒီကိုဗစ်ကာလဖြစ်နေတဲ့ကိုဗစ်ကာလနဲ့ပတ်သက်တဲ့ဒီထားနဲ့ NDI ဖိုက်ဝေးတာမျိုး မတ်ဝီရာမျိုးဟန်ကျဲဝီရာမျိုးတွေရာစစနစ်နဲ့ကြာလောက်သွားတာမျိုးတွေ့ရတယ်ဒါတော့သူကတစ်ခုလေးပဲပေါ့နော်ကျွန်တော်တို့ဘာတွေ့ရလဲဆိုတော့ဒီပြည်သူလူရဲ့လိုချင်တဲ့စိတ်ကလည်းမင်းလာပေးမယ်ကျွန်တော်ထင်တာဆိုရင်အရင်ကဆိုမင်းလာပေးမယ်ရတယ်ရှော့လိမ့်မယ်လို့ကျွန်တော်သုံးသပ်ထားတာဒါပေမဲ့တကယ်တမ်းမှာကြာတော့မင်းလာပေးမယ်လားအရင်များတယ်အဲ့တော့လူတန်းရှည်ရည်တော့ဖြစ်တယ်ဒါပေမဲ့စနစ်နဲ့ကြာပဲတန်းစီတာကိုတွေ့ရတယ် must talk တွေကသိရှိစပြပြအကုန်ပါတယ်ပြောချင်တာကတော့ဒီတော်တော်အောင်မြင်မြင်နဲ့ဒီတော့ပါတယ်အားရကြည့်တဲ့ကောင်းပါတယ်ဟုတ်ကဲ့စီမံပါ
ဆိုတော့အခုဒီတနင်္လာနေ့ဆိုရင်ဒီမှာလောက်ကိုရဲ့တနင်္လာနေ့မှာအချို့ရုပ်ောက်ပဲစောင့်ကြည့်လာတဲ့အဖွဲ့တွေကကနဦးအစီရင်ခံစာတွေဒီလိုလိလာထားတော့ထုတ်ပြန်တာတွေကျွန်တော်တွေ့ရပါတယ်ဆိုတော့ page အဖွဲ့ကလည်းပဲအဖွဲ့ကြီးတွေတို့တနင်္လာနေ့စောင့်ကြည့်လာခဲ့တော့ page အဖွဲ့ရဲ့အပြောကတော့ဒီရုပ်ောက်ပွဲဖြစ်စဉ်တစ်ခုလုံးပေါ်ကိုတက်ရောက်တဲ့ဒါကြီးမာတဲ့ခြုံရင်းချက်အားနေချက်ကျွန်တော်အနေနဲ့ဆိုရင်သူကစကလုံးတိကျနေမဟုတ်ဘူးဆိုတော့ပတမာမှုပေါ့နော်ဒီရုပ်ောက်ပွဲနဲ့ပတ်သက်တဲ့မင်းနဲ့တမာမှုစသည်အားဖြင့်အဲ့လိုမျိုးတွေကဒီကောဖြစ်စဉ်ခုလုံးပေါ်ကိုထိခိုက်ရလောက်အောင်ကြီးမားတဲ့ထိုးရင်းချက်အားနဲ့ချက်တွေမရှိခဲ့ဘူးလို့ base ဖွဲ့ကပြောတော့မှန်မှန်နဲ့နာတဲ့ရောအဲ့ဒီပုံမှာသဘောတူပါလား
အဟုတ်ပါတယ်ရှင်ဟုတ်ဘာလို့ကျွန်တော်တို့မနေရဆိုရင်ကျွန်တော်တို့ရဲ့ဒီရေကောက်ပွဲလေ့လာသူများကပေးပို့လာတဲ့ဒီ incident report တွေပေါ့နော်အဲဒီယူချဖြစ်စဉ်တွေကိုကျွန်တော်တို့ဒီရရှိခဲ့တယ်ဆိုတော့အဲ့ဒီမှာလည်းပဲကျွန်တော်တို့ဒီဟိုပေါ့ဒီပုံမှန်ဒီအငင်းပွားမှုဥမာတူတူမဲနဲ့ပတ်သက်တဲ့ကိစ္စရှိမယ်အဲနောက်ပြီးတော့ဒီမဲရုံမှာဒီလေ့လာခွင့်မရတဲ့အခြေအနေမျိုးလေးတွေနောက်တစ်ချို့တော့ဒီမှာမဲပေးခွင့်ဆုံးရှုံးတဲ့ဟာလေးဒီလိုမျိုးလေးတွေတော့ကြိုကြားကြိုကြားတော့ရှိတယ်ဒါပေမဲ့သို့တော်လည်းပဲဒီရေကောက်ပွဲရဲ့ရလက်ကြီးတစ်ခုလုံးကိုအဲဒီကြောင်းနေနိုင်တော့တဲ့ဒီကြီးမားတဲ့ impact တွေတော့ဒါမရှိဘူးပေါ့နော်တချို့တော့ case တွေဒီကွာနှစ်ခုသုံးခုလောက်ကလွဲလို့ဆက်ဒီပုံစံမျိုးကိုတော့ကျွန်တော်တို့ဟိုတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ကိုတက်မြတ်ဆိုရောဒီချိုးရင်းချက်အားနဲ့ချက်စားပြပြန်ဒါတွေဒီရုပ်ောက်ပွဲဖြစ်စဉ်တစ်ခုလုံးပေါ်ကိုရုပ်ောက်ပွဲရလက်ကြီးတစ်ခုလုံးကိုအပြောင်းလဲထိခိုက်သွားနိုင်တဲ့အခြေအနေမျိုးမရှိခဲ့ဘူးလို့ပြောတာကိုသဘောတူပါလား
ဟုတ်ကဲ့အဲ့တော့သဘောတူပါတယ်ဒီရုပ်ောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြန်ခြုံကြည့်မယ်ဆိုရင်တော့ဆမမမနန္ဒာပြောသလိုပဲအနေချင်းသောချိုးရင်းမှုတွေတော့ရှိခဲ့တယ်ဒါပေမဲ့ဒီကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြောင်းလဲသွားစေနိုင်တော့တဲ့မတမာမှုမျိုးမရှိခဲ့ဘူးလို့ကျွန်တော်တို့ပြောရင်အိုင်မှာပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့ဟိုတစ်ခုလုံးကိုတော့ထိခိုက်ခွင့်မရှိဘူးဒါပေမဲ့ခုနလိုတချို့နေရာတွေမှာပေါ့နော်နေရာတွေမှာဒီတက်မြက်ဖြစ်တာမဟုတ်ဘူးဆိုတော့ဖြစ်ရတစ်ခုကဖြစ်စဉ်တစ်ခုကဥပမာဆိုကြပါစို့ကျွန်တော်တို့စိတ်တုံးအတုဆိုကြပါစို့သူကဒီစိတ်တုံးအတုဆိုတဲ့ဖြစ်ရသည်နေရာအများစုမှာသူကကြဲကြဲတက်မြက်ဖြစ်တာမဟုတ်ဘူးသူကတိကျဖြစ်စဉ်ဖြစ်တယ်နောက်တစ်ခုဆိုရင်ကျွန်တော်တို့ဥပမာမဲစားရမကောင်းတာမျိုးလို့စိတ်တုံးမှင်ညံ့တာစသဖြင့်ပေါ့ဆိုတော့အဲ့လိုမျိုးကြဲကြဲတက်မြက်ဖြစ်စဉ်တွေတော့မရှိဘူးသူကဖြစ်စဉ်လေးတွေတော့ရှိခဲ့တယ်ဆိုတော့မညံ့နေတာတင်သူလေးလာထားတယ်လောက်အဓိကဘလို့ဖြစ်စဉ်တွေမျိုးတွေရှိခဲ့တာပါလဲ
ဆိုအတိအကျတော့ကျမတို့ဥမာပေါ့ဥပဒေနဲ့ဒီလုံလီးကိုက်ကြီးတွေကိုမသိရှိမှုကြောင့်ပေါ့လေဥမာဒီညနေမှာကျမတို့ကဒီမရုပ်နေမှာမရုပ်တက်ပြီးတဲ့အချိန်မှာဒီပုံစံ16ပေါ့နော်ပုံစံ16ကိုဒီကျင်ညာထားမယ်အာဒီရုပ်ောက်ပွဲလိလာသူတွေနောက်ပါတီရသူတွေနော်နောက်ပြီးတော့ဒီပါတီအတိတက်တွေရှိရမယ်ဆိုတဲ့ဟာမျိုးကဒါပါထားပြီးသားဖြစ်တယ်ပေါ့နော်ဒါပေမဲ့လည်းအချို့သောမရုပ်နေမှာဥမာဒီရလက်ကိုမကျင်ညာပေးတာမျိုးပေါ့နော်ဥမာရလက်ကိုကျင်ညာပေးရဆိုရင်ဒါဟိုပါတော့ဒီရုပ်ောက်ပွဲတစ်ခုရဲ့ဒီပူလင်းမြင်တာမှုကိုပို့ပြီးတော့မှအားကောင်းစေတဲ့ဟာပေါ့နော်ဒီပို့ပြီးတော့မှအညာပြည်သူကလက်ခံလာမယ်အပြည်သူလူထုကဒါတည်င်းချက်လက်တွေကိုပို့ပြီးသိရှိနိုင်မယ်နောက်သူတို့ဒီလေးလာပြည့်ရှိခဲ့တဲ့အကြောင်းအရာတွေကိုပို့မှုပြီးတော့မှမိမိရဲ့ရဲ့ရွာတွေမှာကြည်ကြဲမြန်မြန်ပြောနိုင်တယ်ပေါ့နော်ဆိုတော့ဒီလိုဟာမျိုးလေးတွေပေါ်မှာအဲဒီမသိရှိမှုတချို့ရှိတယ်ပေါ့နော်နောက်ချက်ကတော့ဒီတူဟာပေါ့မဲတူတင်မဲကိစ္စမှာနည်းနည်းတချို့ကိစ္စလေးတွေရှိခဲ့တယ်အဲနောက်ဆုံးတစ်ခုကကျတော့ကျွန်တော်တို့ဒီမဲဆန္ဒရှင်ပေါ့နော်အဲတချို့သောမဲဆန္ဒရှင်ပြည်သူလူတွေအနေနဲ့ဥမာပုံစံသုံးကကြီးကိုဖြစ်ထားတယ်ဆိုပေမဲ့လည်းပဲတကယ်တမ်းမှာအဲနောက်ဆုံးရက်ကျတော့ပါမလာဘူးဆိုတဲ့ဟာမျိုးတွေပေါ့နော်ဆိုတော့ဒီဟုတ်တယ်ဟိုဟာပေါ့အဲဒီမဲဆန္ဒရှင်တွေရဲ့မဲပေးခွင့်တချို့နောက်တိုင်းနောက်မှာညံကုန်မှာဆိုရင်အချို့နေရာတွေမှာရခိုင်ပြည်မှာဆိုရင်အပေးလို့မရဘူးပေါ့နော်ဆိုတဲ့ဟာမျိုးပေါ့အဲအဲ့လိုမျိုးပုံစံမျိုးလေးတွေကတော့မေးပေးခွင့်ဒီဆုံးရှုံးမှုအချို့တော့အနေငယ်ရှိခဲ့တယ်လို့ဒီလိုပြောလို့တော့ရပါတ
ယ်ဟုတ်ကဲ့ကိုတမတ်ဆိုရောဘယ်လိုတွေ့ခဲ့ပါလဲဘာတွေအဓိကတွေ့ခဲ့ပါလဲကိုတမတ်ဆိုလို့ဒီတာပဲမှာ
ဟုတ်ကျွန်တော်ကမလေးတိုင်းဆောင်ကြည့်တာဆိုမလေးတိုင်းကိုအဲ့တော့ဒီကြီးမားတဲ့ဒီကြောင်းလမ်းမှုဖြစ်နေတဲ့လောက်တဲ့ဒီမတမာမှုလိုဟာမျိုးတွေတော့မတွေ့ခဲ့ဘူးဒါပေမဲ့ပြဿနာအနေနဲ့ငယ်လေးတော့ရှိခဲ့တယ်ဥပမာပါလဲဆိုရင်ဒီရွေးကောက်ပွဲမေယုံမှုတွေမေယုံမှုမေယုံမှုတွေကဒီရုပ်ောက်ပွဲလေးလာဆောင်ကြည့်သူတွေပထမပိုင်းမှာတော့တော့ဒီဘုပ္ပမပေးတာမျိုးတွေရှိခဲ့တယ်။ဒါပေမဲ့ညီနေဆောင်ရတဲ့အခါမှာမာဒီအစီအပြေသွားတော့ဒါပေမဲ့ပြောပွဲမှာရှိတဲ့အဲမဲယုံတေယုံမှာတော့အုတ်ချွေမှုကဝင်ပြီးဆွတ်ပြီးတော့ဒီကျွန်တော်တို့ရဲ့ဆောင်ကြည့်လေးလာသူတို့ကိုဆောင်ကြည့်ကိုမပြူတာမျိုးပေါ့။အဲ့လိုမျိုးကိစ္စလေးကြီးတော့ရှိခဲ့တယ်။ဒါပြင်ပါလေးရှိမလဲဆိုရင်တော့ဒီညဉ့်ညံပဲမှာဆိုတတိတုံးအတူကိစ္စလေးတစ်ခုတက်သွားတယ်။ပြီးရင်တော့ဒီမန္တလေးမြို့ပေါ်ဆိုရင်တော့လည်းဆမတ်သားစီမြို့နယ်ပေါ်မှာဒီအဲ့ဘောနော်ဒီမေယုံမှုလက်မှတ်မပါပဲနဲ့ဒီနှစ်ရွက်လောက်ပေါ့နော်ဒီကောင်မျိုးဆိုလဲဒါသတိလွတ်လွတ်ဖြစ်သွားတဲ့ကိစ္စမျိုးဘယ်လိုမျိုးတမဲယူရတာမဟုတ်စ မင်းနာစာရွက်နှစ်ရွက်လောက်ပါသွားတာမျိုးပေါ့နော်။အဲ့လိုမျိုးကိစ္စလေးရှိတယ်။တစ်စိတ်လုံးမမထိုင်တာလေးပေါ့။အဲ့လိုကိစ္စအပြေဖွဲ့လေးတွေပဲတွေ့ရပါတယ်။အဲ့တော့ဒီလိုလေးတစ်ခုပါဖြစ်စဉ်ကကျွတ်တင်မဲ့ပေးတဲ့ဟာမှများလာတဲ့အချိန်မှာပေးနှုန်းကများတဲ့အချိန်မှာဒီမဲ့ရည်တွေမှုဖြစ်စဉ်ကအရန်ကြာသွားတာပေါ့နော်။ဒါတစ်ခုကလွင့်ရင်ကျန်တာအလိုအသေးပြေးပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့။အတိဖြစ်ခဲ့တဲ့ကိစ္စလေးတွေပေါ့ခုနမနေ့ကနနာတင်ရောကိုတမက်ဆိုပြောသွားတဲ့ကိစ္စလေးတွေဖြစ်စဉ်နေဖြစ်စဉ်နေပေါ့လေ။အဲ့ဒါတွေကအဓိကအလားဘယ်လိုအားနည်းချက်ကြောင့်ဖြစ်ခဲ့တယ်လို့ပြောလို့ရမလဲ
။အဓိကတော့ကျွန်တော်တို့ကဟိုပါဒီရွေးကောက်ပွဲပေါ့2010မှာကျွန်တော်တို့ရွေးကောက်ပွဲလုပ်တယ်2015မှာလည်းလုပ်တယ်။ဒါဒီ2020ရဲ့ထူးခြားချက်ကတော့ကျွန်တော်တို့ဒီကက်ယောဂါဖြစ်ပွားနေတဲ့အချိန်ဖြစ်တယ်ပေါ့နော်။ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီနောက်ပိုင်းမှာဆိုရင်ဒီသင်္ကန်းသားတွေဟိုယူပြီးတော့မှအဲဒီကက်ယောဂါဖြစ်ပွားတဲ့အချိန်ဒီမှာဆိုဘယ်လိုမျိုးပုံစံနဲ့
အဲဒီ
ပြင်ဆင်မလဲဆိုတဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွေကိုလည်းဒီဥပဒေနေဥပဒေတွေမှာဖြည့်သွင်းပြီးတော့မှအာဒါပြင်ဆင်ရေးဆွဲဖို့တွေကျွန်တော်တို့အဲဒီလှုပ်ဆောင်မှုလိုအပ်မယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီနည်းပညာတွေကိုအခုမှတုံးဆွဲနိုင်ဖို့ပေါ့နော်ဒီလိုကယောဂအခြေအနေဆိုတာဒီဟာဒီယောဂတစ်ခုတည်းမဟုတ်ဘဲနဲ့တခြားတစ်ခုဆိုတာလည်းထပ်ပြီးတော့ဒါဖြစ်လာနိုင်လို့ရှိတယ်နော်အဲ့လိုမျိုးဆိုရင်ကျွန်တော်တို့ကနော်ဒီ online ကနေပြီးတော့ဒီ messenger ရှင်တွေကိုမဲဆင်းစစ်နိုင်အောင်အချို့သောနိုင်ငံတွေမှာဆိုရင်ကျွန်တော်တို့ဖုန်းနဲ့ကနေပြီးတော့ messageဆိုလုတ်လိုက်တာနဲ့เนาะဒီပေမဲ့ရုံမှာပေးရမယ်ဒါဘလို့ဆိုတော့သူတိသွားမယ်အခုဆိုရင်တော့ဒါဗုဒ္ဓစစ်တွေပါလိုက်ပေးရတယ်ဗျာညာဆိုတော့ငယ်ငယ်တော့အငင်းပွားစရာရှိနိုင်တယ်လေအဲဒီလူတယောက်ကပေးပြီးသားလူတယောက်ကထက်ပြီးတော့ပေးမှလားဒီဟာဘလို့စိတ်ချမလဲဆိုရဒီတန်တရာဖြစ်မှုတွေဟာကျွန်တော်တို့ဒီအခုကရွေးကောက်ပွဲကြီးပြီးသွားတယ်ဆိုပေမဲ့ဒါကကျွန်တော်တို့စိတ်ချလို့ရတဲ့အနေအထားမျိုးမဟုတ်သေးပဲနဲ့ဒါကန့်ကန့်ကွက်မယ်ဒီဟိုအငင်းပွားမှုတွေဆက်ပြီးတော့ဒါဖြစ်သွားဖြစ်မှာပဲပေါ့နော်ဒီခြေနေကဖြစ်နေတယ်ဆိုတော့နောက်ပိုင်းညာကျွန်တော်တို့ကဒီ digital နည်းပညာကိုသုံးပြီးတော့ပုံမူပြီးတော့မှဒီဟိုပါဒီပြည်သူလူထုရဲ့ဒီသတင်းအချက်လက်ပေါ့နော်အထူးသဖြင့်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအချက်လက်တွေကိုရယူနိုင်မှုဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေနည်းဥပဒေတွေမှာကိုထည့်သွင်းပြီးတော့မှပြင်ဆင်ရေးဆွဲပြီးတော့မှဒီလိုအပ်တဲ့ဒီပြင်ဆင်ချက်တွေကိုတော့ကျွန်တော်တို့ကရွေးကောက်ပွဲအပြီးမှာဒါရွေးကောက်ပွဲကော်မရှင်အပါအဝင်ဒါသက်ဆိုင်ရာဒီပါဝင်ပတ်သက်တဲ့သူတွေအားလုံးကပြန်ထိုင်ပြီးတော့ကျွန်တော်တို့ဒီဆိုတာပေါ့ဒီအတွေ့အကြုံတွေမျှဝေပြီးတော့မှပိုကောင်းတဲ့ဒီအကြံပြချက်တွေကိုထွက်လာဖို့အတွက်ကျွန်တော်တို့ဒီလုပ်ဆောင်ရမှာပေါ့နော
်ဟုတ်ကဲ့ကိုတမက်ဆိုရောဒီပြီးခဲ့တဲ့ဖြစ်ခဲ့တဲ့အခြေအနေဖြစ်စဉ်တွေကအဓိကဘာအားနည်းချက်ဘာချူရင်းချက်တော့ဖြစ်တယ်လို့သုံးသပ်တယ်လဲ
ဟုတ်ကဲ့အဓိကအကြီးမားဆုံးဒီကျော်လွားတဲ့အခက်အခဲတွေကိုပဲနိုင်ဒီကိစ္စလို့ကျွန်တော်တို့မြင်ပါတယ်အရင်ခေါက်ကဆူနေကမှပြောပြဖို့ရပေါ့နော်အဲ့တော့ကိုပဲနိုင်ဒီအခြေအနေကြောင့်မဖြစ်လဲဆိုတော့ဒီမေယုံမူတွေဒီကော်မရှင်အဖွဲ့ကိုဝင်အတီးတီးကိုပေါ့နော်ဒီပင်နံပို့ချမှုပိုင်းတွေမှာတော့အားနည်းခဲ့ရမျိုးရှိတယ်ပေါ့နော်အဲ့လိုမျိုးတွေရှိတဲ့အတွက်ကြောင့်မို့တချို့လုံးလုံးနေတိုင်းပိုင်းနေမှာဒီကျွမ်းကျင်မှုအားနေတဲ့အတွက်အားနေတဲ့အခါမှာဆုံးဖြတ်မှုအလွယ်မှာလေးလောက်တာမျိုးလေးကျုံရတာမျိုးရှိတယ်ပြီးတော့နောက်တစ်ခုကတော့ဒီတချို့ခါလေးတွေမှာဖြစ်သွားတဲ့ကိစ္စကဘာလဲဆိုတော့ဒီ online ကိုအသုံးကောင်းကောင်းအကျွမ်းတဝင်မရှိကြဘူးပေါ့နော်ဒီတချို့အသေးအချင်းနဲ့သူအများစုကဒီထဲမှာပါဝင်နေရတာပါဝင်နေရတဲ့အားဖြစ်တဲ့အတွက်ကြောင့်မို့online ကိုအသုံးမပြုတဲ့အချိန်မှာဒီသင်တန်းတက်ရောက်တဲ့ကိစ္စတွေပါရ online ကပဲလောက်ရတာဆိုတော့အဲ့လိုအချိန်မှာတော့စိတ်ဝင်စားမှုအားနေရမျိုးတွေကျောင်းဖြစ်ပါလေတင်နှံပေးမှုရှိခဲ့တယ်ဆိုတော့မှာပေါ့နော် online နဲ့အကျွမ်းမဝင်နေတဲ့အချိန်မှာဒီလိုသိရှိမှုပိုင်းတွေကအားနေခဲ့တာပေါ့နော်အဲ့လိုမျိုးဟိုအကြောင်းမို့လဲဖြစ်မယ်လို့ထင်ပါတယ်ပြီးတော့နောက်တစ်ချက်ကတော့ဟိုတချို့သောကိစ္စလေးတွေကတော့မထင်မှဖဲနဲ့ဘယ်သူဘယ်သူမှတော့ရည်ရွယ်ပြီးတော့လုပ်လိုက်တာတော့မဟုတ်ဘူးပေါ့နော်ဟုတ်တယ်ဒီလိုပဲဖြစ်သွားတဲ့အားမျိုးလေးတွေလည်းရှိကောင်းရှိပါလိမ့်မယ်ဟုတ်တ
ယ်ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကကျွန်တော်တို့ဒီမဲလာခဲ့တဲ့ဈေးအတွက်ပေါ့နော်ကျွန်တော်ကြိုကြားကြိုကြားသတင်းလေးတွေတော့တွေ့ပါတယ်ဒီနှစ်ကလာဆန္ဒမဲပေးခွင့်ရတဲ့ပေးခွင့်ရှိတဲ့အရေးအတွက်ကလည်းများတယ်မဲပေးတဲ့လူအရေးအတွက်လည်းများတယ်လို့အကြမ်းဖြင့်ပြောကြတယ်ဆိုတော့မနေ့ကလည်းဘယ်လိုတွေ့ပြီလဲဒီ2020ရွေးကောက်ပွဲဒီ2015ရွေးကောက်ပွဲကလည်းဆိုင်ရင်မဲပေးသူအရေးအတွက်ပိုများတယ်လို့ကျွန်တော်တို့ပြောနိုင်မလား
ရာခိုင်နှုန်းတော့မထွက်သေးပြီမယ်ကျွန်တော်မျက်စိထဲမှာပေါ့နော်ရာခိုင်နှုန်းတော့ကျွန်မတိကျမသိသေးဘူးဒါပေမဲ့များတယ်လို့ကျွန်တော်တို့တွက်ဆလို့ရတယ်ပေါ့နော်ဘာလို့ဆိုတော့ဒီဟိုဒီမဲထပ်ပေးတဲ့လူတွေကတောက်လျှောက်တာတွတ်တင်မဲတွေပေးပြီးနေတာတော့မှဒီညနေ၄နာရီအထိဟိုရှိနေတော့မယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဆိုတော့ကျွန်မထင်တယ်မများဘူးဆိုရင်တော့ဒီဟိုတိတ်မကွာလောက်ဘူးပေါ့နော်ဟိုနေသွားမယ်အများကြီးနေသွားမယ်အနေအထားမျိုးမှမရှိဘူးပေါ့နော
်ဟုတ်ကဲ့ကိုတက်မြတ်ဆိုလို့မန္တလေးတိုင်းတက်မှာရောမပေးသူရှိ
လိုက်ကြပါ
တယ်ပြောလို့ရလား
ဟုတ်ကဲ့ကျွန်တော်လည်းဒီအရေးအတွက်တော့ဒီကြေကြာမထွက်သေးဘူးဒါပေမဲ့ကျွန်တော်အမြင်ကတော့ညားတယ်ပေါ့နော်ကျွန်တော်ပြီးတော့မဲယုံတွေကိုလေ့လာသွားရောက်လေ့လာတဲ့အခါမှာလည်းဒီမဲလာပေးတဲ့နှုန်းကဒီတယုံနဲ့တယုံမှာဆိုရင်တော်တော်လေးကိုအရေးပြများတာကိုတွေ့ရတယ်ပေါ့ဥပမာလူ1000ရှိရဲဆိုရင်900လောက်လာပေးတယ်ပေါ့နော်အဲ့တော့ဒီ300ခန့်လုံးတော့ပဲမပေးတာမျိုးပေါ့အဲ့လိုမျိုးဆိုအနေအထားမျိုးမှာတွေ့ရတယ်ပေါ့ဒါကတော့ဒါကျွန်တော်သွားပြီးတော့လေ့လာခဲ့တဲ့မဲယုံတွေပေါ့နော်ဟုတ်ကဲ့လိုမျိုးဆိုတော့ဒီကျွတ်တင်မဲပေးပြတာတော့မှဒီကျွန်တော်တချို့မဲယုံတွေမှာဆိုသူတန်းစီနေရတဲ့ဟာက တနည်းပုံလေးပါမယ်တော့ရှော့ပုံမှန်တိုင်းရှိနေတယ်ဟိုနေခင်းမှာလူပဲကျဲသွားလိမ့်မယ်လို့ထင်တာပဲမယ်ဒါပေမဲ့နေခင်းမှာလည်းလက်ပြီးတဲ့သူကတော့အရေးတွေကများနေသေးရပဲ
ဟုတ်
တော့အကြမ်းများဖြစ်တော့ဒီလက်ပြီးတဲ့ဥည်ကတော်တော်များများကိုထွက်လာတယ်ပေါ့2015ခုကိုညာမယ်လို့ကျွန်တော်ယူဆတယ
်ဒီချက်ကအမြဲတမ်းရေးကြည့်ရလို့ကျွန်တော်ယူဆတယ်လေဘာကြောင့်လဲဆိုတော့လက်ပြီးသူအရေးတွေများမှသာလျှင်မျက်စံနာရှင်အများစုရဲ့လုပ်ပိုင်ခွင့်အာဏာအနှင်းချင်းကိုတက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်တည်တည်ရာရရှိချမှာဦးနော်ဥမာကျွန်တော်တို့ကတရားမဲတရားရာခိုင်နှုန်းမဲပေးခွင့်ရှိတဲ့နေရာမှာမဲလာပေးတဲ့လူက40တည်းရှိနေအဲ့ထက်မှာနိုင်တဲ့လူက21နဲ့နိုင်တယ်ဆိုတဲ့အခါကျရင်တရားလုံးရဲ့အချိုးနဲ့ပြောလိုက်ရင်သူက21လူဖြစ်သွားမှာဆိုတော့ဒီချက်ကအမြဲတမ်းရေးကြည့်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကျွန်တော်အဓိကအခုဒီညဆွေးနွေးကြရဲ့အဓိကမေးခွန်းကဒီမေးခွန်းပါလက်ရှိပြီးသွားတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတည်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့အမျက်နနာတင်းတို့ကိုတက်မျက်စုတို့စောင့်ကြည့်လာသူတွေနဲ့အခိုင်အမာပြောနိုင်ပါလားဘလောက်ရာခိုင်နှုန်းတိပြောနိုင်ပါလဲမျက်နနာတင်းအရှင်ပြောပြပါအ
ဲ့ဒါလေးဆရာကရှုထောင့်ပုံမှန်မူတည်တာပေါ့နော်အဲရှုထောင့်ပုံမှန်မူတည်ရဲဆိုတာကတော့ကျွန်တော်တို့ကခုနကအရှိမမအကောင့်နေကြီးပဲပြောသွားတယ်ဆိုတော့ဒါကဘာလဲဆိုတော့ကျွန်တော်တို့ကရွေးကောက်ပွဲနေ့မှာမြင်ရတဲ့ဒီကိစ္စရက်ကိုပဲကျမတို့ကဒီ process ကိုကျမတို့ကပြောတာပေါ့နော်။ပြောနေဆိုတဲ့အခါကျတော့ဒီကျမတို့ဒီရွေးကောက်ပွဲနေ့တနေ့လေးကိုလေ့လာတဲ့သူတွေအတွက်ဆိုရင်တော့ဒါကကောင်းတယ်လို့ကျမတို့ဒီရေဘူးကပြောလို့ရတယ်။ဒါပေမဲ့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးအနေနဲ့ကျတော့မတူနိုင်ဘူးပေါ့နော်။ဘာလို့လဲဆိုတော့ဥပမာဒီလူ့ပွင့်ရေးရှုထောင့်ကနေပြီးတော့ရက်တည်ပြီးတော့မှနေတဲ့တော့ဒီအခွင့်အရေးပေါ့နော်။သို့မဟုတ်မျက်စနာရှင်တွေအတွက်ဆိုရင်တော့ဥပမာဆိုရင်ကျမတို့ကလွတ်လပ်တယ်လို့ဒီအတိတ်ရဲ့ဖွင့်တဲ့နေရာမှာဥပမာကိုကြီးအခက်အခဲကြောင့်မလို့ကျမတို့ကဒီ message ရှိမှုတွေကိုမလုံနိုင်ခဲ့ရဘူး။တချို့ကိုယ်တည်းလောင်းနေဆိုရင်ဒါဒီလွတ်လပ်စွာဟောပြောစည်းရုံးခွင့်နဲ့ပတ်သက်လို့ဒီပြည်ပြင်တားမြင့်မှုတွေရှိခဲ့ရတယ်။ဒါဆိုဒါကျမတို့ဒီတချို့သောကိုယ်တည်းလောင်းနေဆိုလို့ရှိရင်လည်းကျမတို့ဒီပဲ့ဝါပေါ့နော်ကိုယ်တည်းလောင်းမြည်စင်းသွင်းတဲ့အခါမှာဒါပဲ့ဖြတ်ခတ်ဝါပေါ့နော်ဒီဝါပါဝင်ခွင့်မရခဲ့ဘူးဆိုတဲ့အနေအထားမျိုးတွေကိုတွေ့ရတယ်။ဒါကိုကျမတို့အဲ့လိုပြောလို့ဒါရွေးကောက်ပွဲကော်မရှင်ကိုကျမတို့အပြစ်ပြောရမှာမဟုတ်ဘူးနော်။ဒါဆိုရှိတဲ့ဥပဒေအတိုင်းဒီဆောင်ရွက်တဲ့အခါမှာပေါ့နော်။အဲ့ဒီအခါကျတော့ကျမတို့ဒီလူ့ခွင့်ရေးသမားတွေနော်ဒီရှုထောင့်ကနေကြည့်ကြဆိုရင်တော့ဒါလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာကဒါတိတ်ပြီးတော့ဒါဝါမ
ဖြစ်ဘူး။ပြည့်စုံမှုမရှိဘ
ူးပေါ့နော်။ပြည့်စုံမှုတော့မရှိဘူး။ဆိုတဲ့အခါကျတော့ကျမတို့ဒီဥပဒေရေးရပြည့်စုံမှုတော့ဒါပြန်ပြီးတော့မှဆွေးနွေးရမယ်အပိုင်းဖြစ်သွားမှာပေါ့နော်ဆိုတော့ဒါရှေ့မှာရှိအပိုင်းဥပမာဆိုရင်ရခိုင်လိုဟာမျိုးမှာဆိုရင်ဒါအင်တာနက်မရဘူးဆိုတော့အင်တာနက်မရတော့ဘာဖြစ်လဲဒါဆိုလို့ရှိရင်ကျမတို့ဒီအဲ့ဒေတာမှာရှိတဲ့သူတွေအတွက်မက်ဆန်နာရှင်တည်င်းအချက်လက်ပေါ့နော်ဒီရုပ်ောက်ပွဲတည်င်းတွေဒါကိုယ်စားလှယ်လောင်းနေရဲ့ဒီတည်င်းအချက်လက်တွေရယူဖို့အတွက်သူတို့မှဒါဆူးချုံပေးရတယ်ဒါမက်ဆန်နာရှင်တွေအတွက်ကိုဒါဒီဟိုပေါ့တန်းတို့ခွေရေးမဖြစ်တဲ့အနေအထားမျိုးတစ်ခုဖြစ်တယ်နောက်တစ်ခုကတော့ရုပ်ောက်ပွဲမကျင်းပနိုင်တဲ့နည်းပြတွေရှိခဲ့ခြင်းဟာလေဒါပြောမယ်ဆိုသူတို့တွေအတွက်တော့မတရားဘူးပေါ့နော်ကျမတို့ကတော့ကျမတို့အနေနဲ့တရားတွေလို့ပြောနေပေမဲ့လေအခြားသောသူတွေနေရာတွေလို့ဖြစ်ချင်မှာဖြစ်မှာပေါ့လေအဲ့တော့ဘယ်လိုမလဲဆိုတော့သူ့ရဲ့ data အကြီးကြီးမှာဖြစ်တဲ့အခြေအနေတွေနဲ့ဒီ data ဆံပြည်သူလူထုရဲ့ဒီတုံ့တက်မှုကဒါပို့ပြီးတော့မှမှန်ကန်နေပေါ့နော်ကျမတို့အနေနဲ့ကတော့ဒီဖြစ်စဉ်ပေါ်မှာချုံပုံပြီးတော့သုံးချက်ဟိုအစီအခံစာထုတ်ရတာဖြစ်တဲ့အတွက်ဒါဒီတရားမြတ်ကဆိုဆောင်ရွက်ခဲ့တဲ့လူတော့ကျမတို့ဒီယူဆနိုင်ပွဲရှိတယ်။ဒါပေမဲ့အသေးစိတ်အချက်လက်တွေကတော့ကျမတို့ကခုနရွေးကောက်ပွဲကန့်ကွက်တာတွေနောက်ဆက်ပြီးတော့မှဒီကော်မရှင်ရဲ့ဒီဆုံးဖြတ်ချက်တွေပေါ့နော်ခုလုံးရဲ့ဆုံးဖြတ်ချက်တွေဒီရည်ပေါ်မှာမူတည်ပြီးတော့ဆက်ပြီးတော့မှလေ့လာတုံ့ပြန်ဖို့လိုလူပါလိမ့်မယ်ပေါ့နော်
။ဟုတ်ကဲ့ကိုတန်းတ်ဆိုရောဒီရွေးကောက်ပွဲဟာလက်ပြီးတရားမြတ်တဲ့ရွေးကောက်ပွဲဖြစ်တယ်လို့အခိုင်အမာပြောနိုင်မလားဘလောက်ရခိုင်မှုပြောနိုင်လဲ
။ဟုတ်ကဲ့ဆက်ဆရာကြီးဆမမမနန္ဒပြောသလိုပဲကျွန်တော်တို့ရွေးကောက်ပွဲတရက်တည်းကိုဟိုဒီရွေးဝါးပြင်ကြည့်မယ်ဆိုရင်တော့ကျွန်တော်ကျွန်တော်ပြောလို့ရုပ်ဝတ်ပွဲလွတ်လပ်ပြီးတရားမြတ်ရဲ့ရုပ်ဝတ်ဖြစ်တယ်လို့ကျွန်တော်တို့သုံးသပ်လို့ရတယ်နော်ဒါပေမဲ့လည်းဒီရုပ်ဝတ်ဆိုတာကဒီ process ဖြစ်ဒီဖြစ်စဉ်တစ်ခုဖြစ်တဲ့အတွက်ကြောင့်တစ်ခုလုံးကိုပြန်ကြည့်တဲ့အခါမှာတော့တချို့ဟာတွေကမေခွန်ထုတ်เสียနေရတော့ဒီတရားလွတ်လပ်ပြီးတရားမြတ်ရဲ့ရုပ်ဝတ်ဖြစ်ရလားဆိုတဲ့အမျိုးမေခွန်ထုတ်เสียနေရတော့ရှိနေသေးတယ်ဘုနော်အဲ့တော့ခုနဆရာမပြောသလိုဒီကျွန်တော်ကြည့်တဲ့ရှုထောင့်အပေါ်မှာပဲမူတည်နေတယ်ပြောတယ်အဲ့တော့ကျွန်တော်တို့တချို့အပိုင်းတွေမှာဒီရုပ်ဝတ်ဖြစ်စဉ်ကိုပြန်ကြည့်မယ်ဆိုရင်လောထုံလုံးဒီပိုင်းမှာအားနေချက်တွေရှိနေတာမျိုးတွေတွေ့ရတယ်ပြီးတော့ခုနလွယ်မကဒီဆုံးဖြတ်တဲ့ကိစ္စလိုဟာမျိုးတွေလည်းဒါဒီတချို့ဟာတွေမှာလည်းရှိခဲ့တယ်ပေါ့နော်ရှိခဲ့တော့အဲ့တော့ဆိုလိုချင်တာကတော့ဒီဥပဒေဒီဥပဒေတွေကတော့ပြင်ဖို့တော့ပြင်သင့်တဲ့ဟာတွေလည်းရှိတာလေပေါ့နော်အဲ့တော့ပြောချင်တာကတော့ဟိုဒီလွတ်လပ်ပြီးတရားမတော်ရေကောက်ပွဲကလားဒီမဲပြတဲ့နေ့တင်နေတဲ့ကြည့်မယ်ဆိုတော့ဒါအဲ့ဖြစ်စဉ်ကတော့ဖြစ်တယ်လို့ဒါပြောလို့ရတယ်။ရုပ်ောက်ပွဲ process ကြီးတစ်ခုလုံးကိုကြည့်မယ်ဆိုရင်တော့လေမေခွန်ထုတ်စရာတွေတော့ရှိသေးတယ်။
ဟုတ်ကဲ့
။ဒီလောလောဆောဆီဒီ COVID-19 အခြေအနေမှာလည်းဖြစ်နေတဲ့အခါမှာဒီပါတီတွေဘက်ကကြည့်မယ်ဆိုရင်တော့ပါတီငယ်အနေနဲ့တော့လောလောဆောဒီရှင်းပြန်ကွင်းလောက်အမျိုးတွေမှာဟိုအခွင့်အရေးတစ်ခုအနေနဲ့ဒီလူအနေနဲ့ရှင်းပြန်ရတဲ့အခါမှာအားလားဖြစ်နေတဲ့အားမျိုးတွေ ရှိနေခဲ့ပေါ့နော်အဲ့လိုမျိုးကိစ္စတွေကြည့်မယ်ဆိုရင်တော့ပြေကုန်ထုတ်ကြရလေရှိနေတယ်ဟုတ်ကဲ့
ကျွန်တော်ဒီလိုပြောကြည့်မယ်လက်ရှိရေကောက်ပွဲရလက်ကိုပယ်ချဖို့အတွက်ရေကောက်ပွဲတွေဒီလွတ်လပ်ပြီးတော့တရားမျှတမှုမရှိဘူးဆိုတော့ဆွဆွဲချက်မျိုးကတော့အလိုမှခိုင်လုံစွာဆွဆွဲလို့မရဘူးဒီပိုင်းမှာလည်းပဲလွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲဖြစ်ပါတယ်လို့တရားရဂိုင်တို့ပြောဖို့ရမှာတချို့အားနည်းချက်လေးတွေရှိနေတယ်အဲ့လိုပြောမယ်ဆိုရင်နည်းနည်းနာတင်ကိုတည်းနဲ့ဆိုပြောလို့ရပါတယ်ကျွန်တော်တို့သဘောတူ
ကျွန်တော်တို့ကတခုပေါ့နော
်
အရင်ဆုံးကတော့ကျွန်တော်တို့က1990နှစ်တည်းလောက်တုန်းကတော့ကျွန်တော်တို့ကလွတ်လပ်ပြီးတော့တရားမျှတတဲ့ရေကောက်ပွဲလို့ပဲကျွန်တော်တို့ကဆိုခဲ့ကြတယ်ပေါ့နော်ဆိုတော့အခုဒီနောက်ပိုင်းပေါ့တစ်နှစ်2010နောက်ပိုင်းမှာတော့ဘေးရာတွေကဖြစ်စားလာလဲဆိုရေကောက်ပွဲရဲ့ဂုဏ်သိက္ခာပေါ့ကျွန်တော်တို့ဒီ election integrity နောက်တစ်ခုကရွေးကောက်ပွဲဆိုင်ရာတရားမျှတမှု electoral justice တွေဆိုဒီဟာတွေပါလာတဲ့အခါကျတော့ကျွန်တော်တို့ကဒီဖြစ်စဉ်တစ်ခုတည်းနဲ့ကျွန်တော်တို့ကပြောလို့မရတော့ပဲနဲ့ဥပမာဆိုရင်ရွေးကောက်ပွဲစနစ်ကအစနောက်ပြီးတော့ကျမတို့ဒီဟိုမှာတရားရဂိုင်တုံးကျမတို့က elected ဖြစ်မလားဆိုတဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွေကအစကျမတို့ကဒါတရားလေဟိုပဇိပုံချိန်တန်ဦးတွေနဲ့ချိန်ဆက်နေတဲ့အခါကျတော့ဒီလိုမျိုးကျမတို့ဒီရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြောဖို့ဆိုရင်ခုနဒီလိုလက်ပြီးတော့တရားမျှတတယ်ဆိုတဲ့အနေထားမျိုးနဲ့မလုံလောက်ပါဘူးဒီလူနည်းစုဒါတိုင်းရင်းသားတွေရဲ့ဒါပါဝင်နိုင်မှုနောက်ပြီးတော့ဒီခုနပြိပခဖြစ်ပွားရာဒေသမှာရှိတဲ့မဲဆန္ဒရှင်တွေရဲ့ဒီမဲပေးခွင့်နော်ဒီလိုမျိုးဒီရွေးကောက်ပွဲမှာပါဝင်နိုင်ခွင့်ဒါတွေကိုကျမတို့ဒီအမခန့်ချက်ပေးနိုင်တဲ့ဒါအခြေအနေမျိုးထိကိုကျမတို့ကနောက်တတန်းနေမှာနောက်ရွေးကောက်ပွဲတွေမတိုင်ခင်မှာတူတူပြင်ဆင်တဲ့ဟာတွေကိုလုပ်ရမှာပေါ့နော်အဲ့ဒါကတော့နောက်တက်လာမယ့်အစိုးရနဲ့သက်ဆိုင်ရာဒီစိတ်ကိုယ်တာတွေအားလုံးပေါ့ဆိုလိုချင်တာတော့ဒီတိုင်းရင်းသားဒေသတွေမှာဟိုပြိပခဖြစ်တဲ့နေရာမှာအပြစ်သက်ရက်စဲတာမျိုးဒီလူမျိုးလေးအမခန့်ပေးတာမျိုးဒီလောက်တိအထိတော့ဆက်ပြီးတော့မှသွားဖို့တော့လိုအပ်တယ်လို့ကျမထင်ပါတယ
်ဟုတ်ကဲ့ကိုတမ်းဆူရောဗာပြောမယ်ဒီပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဟိုလက်ရှိကျင်းသွားပေးသွားတယ်ဒီရွေးကောက်ခံကိုယ်တိုင်နဲ့ပတ်သက်လို့ရှိရင်တော့ဒီအခုလက်ရှိကျင်းမှာပေါ်တဲ့ရွေးကောက်ပွဲအပွဲကိုပြန်ကြည့်မယ်ဆိုရင်တော့ဒါလွတ်လပ်ပြီးကျင်းမယ်တဲ့ရွေးကောက်ပွဲလေလို့ခုနဆရာပြောသလိုပဲကျွန်တော်တို့သဘောတူလက်ခံပေးလို့ရတယ်ဒါပေမဲ့လည်းဒီ process ကြီးတစ်ခုပြန်ကြည့်မယ်ဆိုရင်တော့လေဒီဥပဒေ new ရေအပိုင်းအရာအောင်တော့ရပြည်တော်အခြေခံဥပဒေအရာအောင်အားနည်းချက်တည်ရှိနေတဲ့အကြောင်းကိုလွတ်လပ်ပြီးဒီပြည်ကျင်းမယ်တဲ့ရွေးကောက်ပွဲရဲ့ဒီဖြစ်တင်မှုကဆလာကြတဲ့ကိုကဒီမေကွန်ထုတ်เสียရှိခဲ့တာဆိုတော့ဒီဘိုင်းမှာတော့ကျွန်တော်ဒီမှာမလို့ဖက်နေဒီအခုလက်ရှိဒီဝင်ရောက်ရှင်နိုင်ကြရတဲ့အပေါ်မှာပဲကြည့်မယ်ဆိုရင်တော့ဆရာပြောတဲ့ဟာကိုကျွန်တော်လက်ခံလို့ရပါတယ
်ဟုတ်ကဲ့ပါခင်ဗျာပေါ်ဝင်ဆွေးနွေးပြီးတယ်မနေ့ကနေတင်ကုသမြတ်စုညောင်လုံးကိုကျေးဇူးတင်ပါတယ်ဆက်ပြီးတော့လည်းအောင်မြင်လို့ဆောင်နိုင်ကြပါစေလို့လည်းဆန္ဒပြုပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာ
ဟုတ်ကဲ့ဆရာဟုတ်ကျေးဇူးများကြီးတင်ပါတယ်ရှင်အခုလိုဖိတ်ခေါ်ပေးရတဲ့ကိုလေ
ဟုတ်ကဲ့ရေကောက်ဝဲကိုစောင့်ကြည့်လေ့လာခဲ့ကြတဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမန်းမြတ်နန္ဒာတင်မန္တလေးတိုင်းခြေဆိုင်ကနောင် Institute ရဲ့အမှုဆောင်ဒါရိုက်တာကိုတက်မြတ်စုတို့ရဲ့လေ့လာတွေ့ရှိချက်တွေကိုနားဆင်ခဲ့ကြရတာပါ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီရာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်နေနေချက်တွေကိုအင်ကာညတရားလေးတိုင်းစီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားဖြင့်နားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါတနေ့ရပါရေဒီယာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ